မင်္ဂလာပါရှင်ကျမရောက်ရှိနေတဲ့နေရာကတော့မဲဆောက်မြို့က Joint House PT အိမ်ပဲဖြစ်ပါတယ်မဲဆောက်မှာရောက်နေတဲ့မြန်မာအတိုင်းဝိုင်းအတွက်ပေါ့လေဒါသူတို့ရဲ့ဒီအထူးသဖြင့်တော့စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဒါကုစားပေးနေတဲ့နေရာလို့လည်းပြောရမှာပါအဲ့တော့ဒီနေရာမှာဆိုလို့ရှိရင်ကလေးတွေကိုအသက်အရွယ်လိုက်ပေါ့လေသူတို့ကိုတင်နန်းပေးတယ်အဲ့လိုပေးတဲ့နေရာမှာဒီမြန်မာနိုင်ငံမှာဆေးရနာတင်ထားတဲ့မြန်မာနိုင်ငံမှာရင်ဆိုင်ခဲ့ရတဲ့ဒီမိသားစုတွေမိသားစုလိုက်ထွက်ပြေးလာရတာတွေနောက်တစ်ခါကျတော့ဒီအခုမဲဆောက်မှာရှိနေတဲ့မြန်မာဒီရွှေပြောင်းအလုပ်သမားတွေပေါ့နော်သူတို့တွေရဲ့ဒီမိသားစုတွေသူတို့ကလေးတွေကဒီမှာ Joint House ဆိုတဲ့ PTA မှာလာရောက်ပြီးတော့ပေါ့လေကလေးတွေအတွက်သူတို့တင်နန်းပေးတာတွေမှာလာပြီးတော့တက်ရောက်ကြတာတွေတွေ့ရတယ်အထူးသဖြင့်တော့ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့အစီအစဉ်တွေကိုသူတို့ပြုလုပ်ပေးပြီးတော့ကလေးတွေကိုကူညီနေတာတွေ့ရပါတယ်အဲ့ဒီမှာဆိုလို့ရှိရင်အကတင်တန်းနေလဲပါတယ်အဲနောက်ပြီးတော့ပကြီးတင်တန်းနေအစိုးတင်တန်းနေနောက်ဒီမှာလာပြီးတော့ပို့ချတဲ့ဆရာဆရာမတွေဟာဆိုလို့ရှိရင်လေဒီစစ်အာဏာသိမ်းမှုကြောင့်ထွက်ပြေးလာတဲ့တကယ့်အမှုပညာရှင်တွေလည်းပါဝင်ပါတယ်ပကြီးပဘူးနောက်ပြီးတော့အကပေါ့နော်တကယ့်မြန်မာနိုင်ငံကတကယ့်ကိုအမှုပညာရှင်တွေကိုယ်တိုင်ကနေပြီးတော့ဒီမဲဆောက်မှာရှိတဲ့မြန်မာကလေးတွေကိုသူတို့တက်နိုင်သလောက်ပေါ့သူတို့စေနာဝန်ထမ်းအနေနဲ့သူတို့တွေဟိုလက်ဆင့်ခံဖြန့်ဝေနေတဲ့ဒီတင်တန်းတွေမှာပါဝင်ကြတဲ့ကလေးတွေကလည်းမြန်မာအကအပြင်ကိုဒီK-pop နော်အဲ့အခုခေတ်စားနေတဲ့ K-pop အကတွေလည်းသူတို့သင်ကြားပေးတယ်ဆိုတော့အဲ့အထူးသဖြင့်ဒီကလေးတွေရဲ့စိတ်ပိုင်းဆိုင်ရာပို့ပြီးတော့ပေါ့လေစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ကူညီပေးတဲ့တင်တန်းတွေဆိုလို့ရှိရင်လည်းအလွန်စိတ်ဝင်စားဖို့ပဲကောင်းပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းကျမတို့ဒီ mindfulness ဆိုတဲ့ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့ဆရာဝင်ပေါ့လေသူ့ကိုလည်းကျမတို့တွေ့ဆုံမေးမြန်းထားပါတယ်
ဒါကဒီနေ့က mindfulness for children ဟိုမှာ7နှစ်အထက်လေဟို7နှစ်အထက်ကလေးတွေကျမတို့အခုလေ့ကျင့်ခန်းလုပ်တယ်ပေါ့နော်။ဘာလေ့ကျင့်ခန်းလဲဆိုတော့အဲ self reflection ကိုကိုကိုအဲကိုရဲ့အဲကျမကလုပ်တာလုပ်နေကြတာကကိုမှာကောင်းတဲ့ကိုရဲ့အားသာချက်တွေကောင်းတဲ့ဟာလေးတွေပေါ့နော်။အဲ့ဒါလေးတွေကိုပန်းမွင့်လေးတွေတစ်ပင်လေးတွေနဲ့ပုံဖော်ပြီးတော့မှကိုကိုကိုပြန်ပြီးတော့ reflect ပြန်လုပ်တဲ့လေ့ကျင့်ခန်းလေးလုပ်နေရနော်ဟုတ်
ဟုတ်ကဲ့ပါအခုဒီတင်နန်းကိုပေးတဲ့ခါမှာအသက်အရွယ်ပြီးတော့အပိုင်းခြားရှိလားရှင
်အော်ဒီနေ့ကတော့7နှစ်အထက်ကနေမှ15နှစ်ထိပါရှင်မနေ့ပြီးခဲ့တဲ့မနေ့ကတော့ဟွာ6နှစ်ကနေ7နှစ်ပူငယ်တော့ပေါ့နော်ဟုတ
်အဲ့တော့ကလေးတွေကအခုဒီမှာဒီတင်နန်းတွေတက်ချင်းအဖြစ်ပေါ့နော်သူတို့ရဲ့အဲ့ရအချိုးတွေပေါ့ထရောက်မှုရောဘယ်လိုရှိလဲရှင
်။အာဟိုဆောက်ပေါ့နော်သူတို့အတွက်ကိုအဓိကရရှိမာတွေကပို့ပြီးတော့မှအာယုံဆူဆိုင်မှုကောင်းတာနောက်တစ်ခုကကြတော့ဒီတငယ်ချင်းပေါင်းတဲ့တယောက်ကိုတယောက်အလိုချစ်ချစ်ခင်ခင်နဲ့ empathetic ဖြစ်ဖြစ်နဲ့ပေါ့နော်ကိုချင်းစာတရားတွေပေါင်းတဲ့ဆက်ဆံရေးတွေအချင်းချင်းပျော်ရွှင်မှုတွေအဲ့ဒါတွေအကုန်လုံးအတွက်ကိုရည်ရွယ်ပြီးတော့လုပ်တယ်အဲ့ဒါတွေအဲ့အကျိုးတရားတွေသူတို့ရရှိပါတယ်မှာဟုတ်ကဲ့
အဲ့လိုအရာအမြင်နဲ့တို့ဒီအဓိကတော့တို့ကပကြီးဆွဲတာဟိုပဲအဓိကဟိုဟာ
မဟုတ်ဘူးရှင်ကျမတို့တခါတလေကလေးတွေလည်းလုပ်တယ်ကလေးဆောင်ပါပေါ့နော်အဓိကကတော့တို့ကိုတို့ကိုပြန်ပြီးတော့မှ observe လုပ်နိုင်ခြင်းပေါ့နော်မိမိကိုပြန်ပြီးတော့mindfulness exercise က confidence မျိုးစုံနဲ့ကျမတို့လုပ်တယ်ဟိုအရင်လည်းပါတယ်သုံးပွေးလုံးလေးတွေပါမယ်အဲ့လိုရွှွန်လုံးလေးတွေပါမယ်ကလေးလုံးလေးတွေပါမယ်အဲ့မှာမှဒီအရောင်တွေဆိုလဲကျမကိုပကြီးတင်တာမဟုတ်တဲ့အတွက်ကြောင့်သူတို့ရဲ့ emotion တိုင်းကြိုက်တဲ့အရောင်သုံးခွင့်ရှိတယ်ကို express လုပ်တဲ့အချိန်မှာကိုကြိုက်တဲ့အရောင်နဲ့ကိုသုံးပြီးတော့မှကျမကဒီ emotion လေးကိုခံစားနေရလို့ဒီအခြေဖြစ်ဖြစ်ကိုခံစားနေရလို့ဒီအရောင်သုံးပါတယ်ဆိုပြီးကိုဖွင့်ထုတ်ခြင်းပေါ့နော်အဲ့ဒါနဲ့ဟိုပဲပြန်ပြီးတော့ကိုပြန်ကြည့်တယ်ကြည့်ပြီးမှတပိုင်းတည်းမှာပဲစိတ်ကဒီမှာပဲ focus မိနေတယ်မိနေပြီးတော့ဒီနေ့ကတော့အယောင်ဆိုတော့အမြင်နဲ့အမြင်အာရုံနဲ့အထီးအတွေ့ပေါ့နော်တခါတလေကြရင်တော့တို့ exercise တွေလည်းရှိတယ်ဟိုဘယ်လိုလဲ mindful drinking တို့အဲ့လို mindful eating တို့လို့ဟာတွေလည်းရှိတယ
်ဟုတ်ကဲ့အဲ့ဒီခါမှာဒါတို့ဒီလာတက်တဲ့ကလေးတွေဟာဒီလိုမျိုးသူတို့စိတ်ရဲ့ဟိုပါပေါ့နော်ခံစားမှုလိုက်သူတို့မှာဖြစ်ပေါ်လာတဲ့အကြောင်းနေနဲ့သူတို့အခု ပေါ်ထုတ်ပြီးတော့အလိုတွေဟိုဟာပေါ်ရေးဆွဲနေကြတာပေါ့လေအခုကျမတို့တွေ့ရဆိုအဲ့ဒါပြီးလို့ရှိရင်တို့ကတို့ဘာကြောင့်ဒါလုပ်တယ်လဲဆိုတာမျိုးဆရာမနဲ့ရောအပြန်အလှန်စကားပြောတာရှိလား
ဟုတ်ကဲ့တို့အဲ့ဒါလည်းလုံးဝတို့ရဲ့လွတ်လွတ်လပ်လပ်ပဲတို့ပြောချင်သိရှိရင်ကျမပြပြောတယ်ဒါမှမဟုတ်ကျမနဲ့နှစ်ယောက်တည်းပြောချင်ရင်လည်းပြပြောတယ်ဒါမှမဟုတ်ကိုကကိုပဲမပြောချင်ဘူးဒီတိုင်းလေးပဲထားချင်တယ်ဆိုလည်းရတယ်အကုန်လုံးကအလိုဟို feel free ပဲသွားတယ်သွားရင်လည်းမအဲ့မှာအဓိကကျွန်မသိချင်တာကအဲ့လိုဒါရီကြောင့်မလို့တို့ခံစားချက်ကအကောင်းလားမကောင်းလားရဲဆောင်လို့ပဲမကောင်းဆိုရင်တခြား exercise တွေကိုကျွန်မဆက်လုပ်တယ်ပေါ့နော်အဆင်ပြေတယ်ကောင်းတယ်ဆိုရင်ဒီနေ့အတွက်ကဒီလေးနေလေးချိန်ခံမာရမယ်ပြီးသွားရပေါ့ဟု
တ်မင်္ဂလာပါဆရာဟုတ်ကဲ့မင်္ဂလာပါဆရာမ
ဟုတ်ကဲ့မင်္ဂလာပါရှင
်ဟုတ်ကဲ့ဆရာမချက်လောက်ဟိုလေကျွန်မတို့မိတ်ဆက်ပေးပါအောင်ဟုတ်ကဲ
့အော်ကျွန်မကအခု join house မှာအဓိကအဖြစ်ဒီစိတ်ပိုင်းဆိုင်ရာဒီပေါ့နော်ဒီအစီအစဉ်တွေကိုလုပ်ပေးနေရသူဖြစ်ပါတယ်အဓိကအဖြစ်တော့ကျမလုပ်တဲ့ program တွေရဲ့နာမည်ကအဲ sister cycle ပေါ့လူကြီးတွေအတွက်ဆိုရင်တော့ men cycle sister cycle နောက်တစ်ခုကကြတော့ကလေးတွေအတွက်ဆိုရင်တော့အဲ6နှစ်ကနေ15နှစ်အတွင်းကို mindfulness for children ဆိုပြီးတော့ program လေးရေလုပ်ပေးနေပါတယ်ရှင်
အဲ့တော့ဆရာမအခုလိုမျိုးဒီစိတ်ပိုင်းဆိုင်ရာပေါ့နော်ဒီစိတ်ပိုင်းဆိုင်ရာကုတုံးလေးနဲ့ပတ်သက်ပြီးတော့အစီအစဉ်ဒီမှာအခုဒီ dry house ကဖွင့်လှစ်တဲ့အဲကျောင်းမှာပေါ့နော်ဒီခေဟာ dry house ကစီစဉ်တဲ့အစီအစဉ်ဒီမှာဆရာမပါဝင်ရတဲ့အကြောင်းရင်းလေးပြောပြပါအောင်
အော်ဒီအပိုင်းကတော့ဘယ်လိုပြောမလဲအခုရောက်ရှိနေတဲ့မတို့လည်းသိတဲ့အတိုင်းဒီရောက်ရှိနေတဲ့ကျမတို့ရဲ့ဒူဒူပေါ့နော်အဲဒီမျိုးမှာရောက်ရှိနေတဲ့ဒူဒူတွေရဲ့လိုအပ်ချက်အရာရောဒါဟုပြီးတဲ့ခါကျတော့ဒီကျမလုပ်တဲ့အခုထုံးတော်များရဲ့ပုံစံလေးကတော့နေ့စဉ်ဘဝအသုံးချတဲ့အချိန်မှာလဲသူတို့ရင်ဆိုင်ရမယ့်စိတ်ဖြစ်စမှုတွေအဲဒီပေါ့နော်နာကျင်မှုတွေကိုဘယ်လိုများဘယ်လိုလေ့ကျင့်ခန်းလေးတွေနဲ့ဘယ်လိုမျိုးအတွေးအမြင်လေးတွေနဲ့တုံ့ပြန်မလဲဆိုတာမျိုးဘယ်လိုမျိုးဒီသူတို့ရဲ့ဘဝကိုအာရင်အသင့်နဲ့ပေါ့နော်စိတ်အင်အားအသင့်နဲ့ဘယ်လိုဆက်ရှောက်မလဲဆိုတဲ့ပုံစံမျိုးတွေကိုမျှဝေပေးခြင်းနဲ့ဒါကြောင့်မလို့လူတို့လိုအပ်ချက်ရရောကျွန်မလုပ်ပေးခြင်းလာကြောင်ရောပေါ့နော်ဒါကြောင့်မလို့ဒီမှာ join ဖြစ်ပါတယ်
ဟုတ်ကဲ့ဆရာမအဲ့တော့ဆရာမစစတင်တန်းထဲမှာလေဟိုကျမတို့ရှင်းပြခဲ့ပြီးပေါ့နော
်
ဒီစိတ်ပိုင်းဆိုင်ရာတွေမှာကလေးတွေဟိုဘယ်လိုအာမြင့်တင်ပေးသလဲပေါ့နော်စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဆိုတော့အဲ့လိုတင်တန်းတွေကဟိုကလေးတွေရဲ့ဒီအဲ့လိုပေါ့ဆရာမတို့တင်တန်းအစီအစဉ်တွေကြောင့်ထိရောက်မှုတွေပေါ့လေအဲ့ဒါတွေကဘယ်လိုရှိလဲရှင
်ဟုတ်ကဲ့အဲ့ဒါကတော့ကျမတို့ဒီgroup session ဆိုပေမဲ့လည်းတယောက်ချင်းစီကိုလုံးဝအလိုတယောက်ချင်းစီလုံးနေတယ်လို့ပဲသူတို့ကိုဂယုဆိုင်ပြီးတော့တောက်လျှောက်ကြည့်ပေးပါတယ်အကြည့်ပေးရင်းနဲ့မှအရင်ဆုံးဒီအရင်ဆုံးလေ့ကျင့်တဲ့ပုံစံလေးကတော့မိမိကိုယ်ကိုအရင်သတိပြုမိဖို့ပေါ့နော်မိမိကအဆင်ပြေနေလားမပြေနေဘူးလားသတိပြုရင်းနဲ့မှဒါလေးကိုယ့်ကိုယ်ကိုပြန်လဲသိရှိပြီဆိုရင်မှကိုက positive ဘက်ကိုဘယ်လိုသွားမှာလဲဆိုတာလေးကိုမှဆက်လက်ပြီးတော့သင်ပေးတယ်အဲ့တော့ကြောင့်မလို့ဒီလိုအရွယ်တွေမှာလှုပ်ပေးခြင်းအဖြစ်လဲတောက်လျှောက်သူတို့ရှေ့ဆက်ပြီးတော့သွားရမယ့်အဲ့ဒီဘဝလမ်းကြီးမှာဘယ်လိုပုံစံမျိုးနဲ့ဘဝမှာသူတို့အေးချမ်းစွာနဲ့အောင်မြင်အောင်လုံးမလဲဆိုရဟာမျိုးလေးတွေကသူတို့ကိုဖြည့်ပေးနိုင်တယ်ငကိုပြီးတော့လည်းဒီဟိုပေါ့နော်လိုအပ်ချက်ရှိပြီးတော့မှဒီတက်ပို့ပြီးတော့မှကောင်းစေချင်တဲ့ကလေးမျိုးတွေ့ရှိလာရင်လည်းဒီလေ့ကျင့်ငယ်လေးတွေကိုအသုံးချခြင်းအဖြစ်သူတို့ပြန်ပြီးတော့ပြည်လည်သွားမယ်ဘယ်လိုလဲဆိုတော့အပေါင်းအသင်းနဲ့ပြန်နေတတ်တာအချင်းချင်းကိုချင်းစာတရားတွေပြန်ရှိလာတာပြန်ပြီးတော့အလိုဟိုဒီစိတ်ဖိစီးမှုပဲဖြစ်ဖြစ်စိတ်ရှုပ်စရာပဲဖြစ်တွေ့တဲ့အချိန်မှာမှန်ကန်နဲ့မှန်ကန်စွာတုံ့ပြန်နိုင်တာအဲ့ဒါမျိုးလေးတွေပေါ့နော်အဲ့ဒါလေးတွေကသူတို့ရရှိပါတယ်ပေါ့
အဲ့တော့ဒီမှာဆရာမတို့အခုဒီ dry house မှာစီစဉ်တဲ့အစီအစဉ်တွေမှာလာပြီးတော့တက်ရောက်တဲ့ကလေးတွေပေါ့နော်အဲ့ဒီကလေးတွေကတော့ဘလိုကလေးတွေလဲရှင
်ဟုတ်ကဲ့များသောအားဖြင့်တော့ဒီအကုန်လုံးသိတဲ့အတိုင်းပဲပေါ့နော်ဒီကျမတို့ဒီ2021ကာလရဲ့နောက်ပိုင်းမှာပဲဒီမှာအများသောကျမတို့လူတို့ကအများကြီးစုမိကြတာပေါ့ဒီအကြောင်းမလို့အဲ့လိုမျိုးကလေးမျိုးတွေများတာပေါ့နော်ဒီများသောအားဖြင့်တော့သူ့ရဲ့ငကိုနေရာကနေမှပြောင်းရွှေ့လာရတဲ့အကြောင်းအကြောင်း2021ကာလရဲ့ကိစ္စတွေကြောင့်မလို့ပြောင်းရွှေ့လာရမိဘနဲ့တကွာပြောင်းရွှေ့လာရတဲ့ကလေးတွေများပါတယ်ရှင်ဟုတ
်အဲ့ဒီမှာကလေးတွေရဲ့စိတ်ပိုင်းဆိုင်ရာတန်ရာတွေမှာပေါ့နော်ဒါမိသားတချို့ဆိုရင်ဒါကျမတို့သိတာဆိုလို့ရှိရင်ဒါမိသားစုတွင်မှာအဆင်မပြေတာမျိုးလားဒါမှမဟုတ်ဒီတခြားပြင်ပ
ကြောင့်မိသားစုပေါ်ထိခိုက်မှုတွေလားဆိုတော့ဘယ်လိုပုံစံမျိုးတွေတွေ့ရလဲရှင
်သူတို့ကတော့အပြောင်းလဲတစ်ခုကိုဘယ်လိုပြောမလဲဒီလိုကဒီအရွယ်မှာရုပ်တရက်တခြားတနေရာကိုရွှေ့ပြောင်းလာရခြင်းဆိုတဲ့ဟာတစ်ခုကတော့လူတိုင်းမှာရှိကြကလေးတိုင်းမှာရှိကြတယ်ပြီးတော့အခုနောက်ကမေးတဲ့မေးခွန်းရဆိုရင်မိသားစုတွင်မှလားအပြင်ကလားဆိုရင်အပြင်ကကိစ္စတစ်ခုချက်မဲ့အပြောင်းလဲရသူတို့တမိသားစုလုံးကရွေးရှားလာတဲ့ပုံစံပေါ့နော်အပြင်ကကိစ္စနောက်တစ်ခုဒီမှာရောက်ရင်တော့လေဘဝအသက်ကြီးလိုမျိုးမိဘတွေကလည်းသူတို့ကသူတို့ရုန်းကန်စရာရှိရာရုန်းကန်ရမယ်လှုပ်စရာရှိရာလှုပ်ရမယ်အဲ့မှာမှသူတို့တခြားသောဟိုသူတို့မှတုံ့ကြုံတွေ့လာရသောအဖြစ်အပျက်တွေကလည်းကြောက်နေတယောက်ကမတူဘူးဒါပေမဲ့အဲ့လိုဒီပုံမှန်တိုင်းဟိုရိုးရိုးလေးပဲငယ်ဘဝကြောင်းတက်အသက်ကြီးသွားဆိုတဲ့ပုံစံမဟုတ်တဲ့အချိုးကွေတစ်ခုကိုရင်ဆိုင်လာရတော့ကလေးများဖြစ်ကြတယ်။အဲ့မှာမမီတချို့တော့မိဘကလည်းဟို positive mindset နဲ့လှုပ်ရှားရှိတာဆက်လုပ်သွားပြီးကလေးကိုအဲ့လိုမျိုးသူကပြောတော့ဟိုသူတို့ကောင်းကောင်း support ပေးနိုင်တဲ့မိဘဆိုရင်လည်းပုံစံတစ်မျိုးကွဲထွက်တယ်။နောက်တစ်ခုတချို့ကြတော့လည်းမိဘကစိတ်ညစ်တယ်ဆိုရင်မိဘရဲ့တုံ့ပြန်မှုကလည်းကလေးကိုတက်ရောက်တယ်ပေါ့အဲ့တော့ external ရော internal ရောကိုသူတို့ကရင်ဆိုင်ရပါတယ်ဟုတ်
အဲ့တော့ဆရာမတို့ဒီလိုအစီအစဉ်နေပေါ့နော်အခုဆိုရင်အထူးသဖြင့်ကလေးတွေပဲဖြစ်ဖြစ်ပေါ့နော်ဒီနောက်ပြီးတော့ဒီ dry house ကနေပြီးတော့ဒီစိတ်ပိုင်းဆိုင်ရာလူတွေရဲ့စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အဓိကထားပြီးတော့ဒါတွေကိုဟိုပါပေါ့ဘယ်လိုပြောမလဲကျမတို့ဆိုရင်ဒီစိတ်ပိုင်းဆိုင်ရာကိုအဲ့လိုမျိုးကြတော့လဲဘယ်လိုပြောရမလဲ
ဟုတ်ပါပါပဲဟို fashion ပေါ့စိတ်ပိုင်းဆိုင်ရာပတ်မိုးမှုပြီးတော့
အ
လိုအဆောက်ပေါ့ဟုတ်ကဲ
့အဲ့ဒါပြန်ပြောလိုက်မယ်เนาะအဲ့တော့ဆရာမတို့ဒီ dry house ကနေပြီးတော့ပေါ့เนาะကလေးတွေပါဝင်ဒီအသက်အရွယ်လိုက်လူကြီးတွေပါပါတယ်လို့လည်းသိရပါတယ်ဆိုတော့ဒီအတိအပြင်ဒီစိတ်ခံစားမှုဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဆရာမတို့ဟိုအားပေးတာဖြည့်ဆည်းပေးတာဒီဟိုကုတာပေးရစိတ်ပိုင်းဆိုင်ရာကုတုံးနေပေါ့နော်ဒါတွေကိုလှုပ်ပေးတာကနေပြီးတော့ဟိုဆီယမရုရဲ့မျောလင်းချက်ပေါ့နော်အဓိကဆီယမရုရဲ့မျောလင်းချက်ကဘာလဲရှင
်အဓိကကတော့ဟိုဘယ်လိုပြောမလဲဒီကိစ္စကအရင်ဆုံးကျမတို့သူတို့တွေမှာကြာလာလို့ရှိရင်အဲ့လိုကာလရှိကြပြဿနာတစ်ခုအနေနဲ့နောက်ဆက်တွဲဆိုးကျိုးတွေကတည်တဲ့အတိုင်းမှာပဲပေါ့နော်စိတ်ချမ်းမရေးကြောင့်စိတ်ဖိစီးလို့ဖြစ်တဲ့နောက်ဆက်တွဲဆိုးကျိုးတွေဒီအပြင်းထန်ပြင်းပြင်းထန်ထန်ဆိုးကျိုးတွေလည်းဖြစ်နိုင်တဲ့အတွက်ကြောင့်အရင်ဆုံးကျမတို့မျှော်လင့်ချက်ကအဲ့ဒါတွေကိုကာကွယ်ပေးချင်တယ်။နောက်တစ်ခုကကြတော့အဲ့လိုမျိုးဒီလက်ရှိမှာလည်းဖြစ်ပေါ်ခံစားနေရတယ်ဆိုရင်လည်းအဲ့ဒါအဲ့ဒီနောက်ဆက်တွဲဆိုးကျိုးတွေကိုမသွားဘဲနဲ့လက်ရှိရှိနေသောပြဿနာတွေကိုဖြေလျှော့ပေးချင်တယ်။နောက်ဆုံးဒီ dry house ရဲ့ပုံစံကတော့ non medical treatment management နဲ့တော့နည်းနည်းဟိုစာ management ပုံစံပိုင်းကိုသွားတယ်ကျမတို့စိတ်ပိုင်းဆိုင်ရာတွေကိုပံ့ပိုးမှုပေးရတဲ့ဆိုပေမဲ့ဆေးတိုက်နေရမဟုတ်ဘူးသို့တော့အလုံးသိတဲ့အတိုင်းပဲစိတ်ပိုင်းဆိုင်ရာတွေကဆေးတောက်ယုံနဲ့လည်းဟိုဆေးတစ်ခုတည်းတောက်ယုံနဲ့မရတဲ့ပူးပေါင်းပြီးတော့မှ integrated approach နဲ့ကုသကာမကုသရယ်ဆိုတာလည်းဒီလူတိုင်းမှာအဲ့လိုမျိုးစိတ်ညစ်တယ်ဆိုတာတော့ကလူတိုင်းဖြစ်ဘူးတော့အဲ့ integrated approach နဲ့ကိုကအဲ့လိုမျိုးပူးပေါင်းပြီးတော့မှပူးပေါင်းပြီးတော့ဒီလူတယောက်ကိုအကုန်လုံးပူပေါင်းပြီးတော့မှလှုပ်ဆောင်ပေးခြင်းပေါ့နော်အဲ့လိုမျိုးပြောရမယ်ကျွန်မပြန်ပြောလို့ရလား
ရတယ်ဟုတ
်ပြန်ပြောအဲ့ဆိုစလိုက်မယ်နော
်ဟုတ်ပြန်စလိုက
်အဲ့ဆိုဒီအခုဒီ dry house ရဲ့လုပ်နေတဲ့ပုံစံကကြတော့ကျွန်မတို့ဒီအခုဒီ session နေဒီ mental health နဲ့ပတ်သက်သောပံ့ပိုးမှုပေးတဲ့ session တွေကိုလုပ်နေရတဲ့ရည်ရွယ်ချက်ဒီနံပါတ်1ကတော့ဒီ mental health စိတ်ပိုင်းဆိုင်ရာစိတ်ဖိစီးမှုတွေကနေမှရမယ်နောက်ဆက်တွဲဆိုးကျိုးတွေကိုကာကွယ်ခြင်းနဲ့အတွက်ကြောင့်မလို့ prevention ပုံစံနဲ့အရင်စရယ်ပေါ့နော်နောက်တစ်ခုကသူ့မှာလည်းလက်ရှိကိုအဲ့လိုမျိုးစိတ်ဖိစီးမှုနဲ့ပတ်သက်သောအဲ့ဒီလက္ခဏာပဲရှိရှိပြဿနာပဲရှိနေပါစေအဲ့ဒါလေးကိုပါကျွန်တော်တို့စူးစမ်းပြီးတော့ဖြေလျှော့ပေးခြင်းဆိုတဲ့ဟာကိုသွားတယ်အဲ့တော့ဆေးတိုက်ပြီးတော့လောက်တာမဟုတ်တဲ့non-medical approach တွေနဲ့သွားပြီးမှကျမတို့ကူညီပေးရပေါ့နော်အဲဒီကြောင့်မလို့ဒီကျမတို့ရဲ့မျှော်လင့်ချက်ကတော့ပို့ပြီးတော့ဒီနောက်ဆက်အနာဂတ်မှာစိတ်ပိုင်းဆိုင်ရာနောက်ဆက်တွဲဆိုချူတွေမဖြစ်ပွားရေးကိုလည်းမျှော်လင့်သလိုလက်ရှိမှာလည်းပိုကောင်းတဲ့သူတယောက်ဖြစ်ဖို့အတွက်ပိုကောင်းတဲ့စိတ်ပိုင်းဆိုင်ရာပို့ပြီးတော့ပြည့်ဝတဲ့ဒီလူသားတယောက်ဖြစ်ဖို့အတွက်ကိုမျှော်လင့်နေပေါ့နော်
โอเคပါကျေးဇူးတင်ပါတယ်ဆရာမအခုလိုမျိုးအချိန်ပေးပြီးတော့မေးတာတွေထည့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
โอเคပါရှင်ကျေးဇူးပါ